တို့ရှိမှာပြအခုဆက်လက်ပြီးနာဆင်ရမှာတော့မြမအရေးသုံးသပ်ချက်အစီအစဉ်ဖြစ်ပါတယ် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တွေနဲ့ SNLD ဆန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ်ကိုယ်စားလှယ်တို့ရဲ့တွေ့ဆုံမှုကပြည်စုံသွားခဲ့ပါတယ်မွန်ပြည်နယ်နဲ့ကယားပြည်နယ်တို့မှာတွေ့ခဲ့ရတဲ့အတားအဆီးတွေကိုအခုနှစ်ပါတီကဘယ်လိုကျော်လွှားခဲ့ရသလဲဘယ်လောက်ထိလောလောဆယ်ပါပြောင်းလဲကြထားနိုင်တယ်လဲဘာတွေကိုထပ်သွင်းစဉ်းစားဖို့လိုသလဲဆိုတာတွေကို SNLD ပါတီတွဲဘက်အတွင်းမှုတက်ဆိုင်ကျော်ညွန့်နဲ့ကျွန်တော်ကြိုးစားတာဆွေးနွေးသုံးသပ်ထားတာဖြစ်ပါတယ်ဆရာဆိုင်ကျော်ညွန့်ခင်ဗျာဒီလိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ကုစလေအဖွဲ့ကတိုင်းရင်းသားတွေနဲ့လာပြီးတွေ့တဲ့ကိစ္စမှာပထမဆုံးကချင်းမှာသွားတွေ့တဲ့အခါမှာသူတို့တွေ့ဖြစ်တယ်နောက်မွန်တို့ကြရတော့မှကြတော့အကြောင်းမျိုးမျိုးမတွေ့ဖြစ်ကြဘူးအဓိကအဖြစ်တော့နေရာတိုင်းတိုင်းနဲ့သူတို့ဘယ်နေရာမှာတွေ့မယ်ဆိုတဲ့ကိစ္စမှာသဘောကျကြတယ်။နောက်ပြီးတော့ပါတီကိုယ်စားလှယ်နဲ့မတွေ့ဘဲနဲ့ရွေးကောက်ခံဆွတ်တော်ကိုယ်စားလှယ်နဲ့တွေ့မယ်ဆိုတဲ့ NLD ရက်တိရက်ကိုတိုင်းတိုင်းကလက်မခံလို့မပြေလည်ခဲ့ရဘူး။ဆိုတော့ဆရာတို့ SNLD နဲ့ကြတော့ဒီကိစ္စမှာတွေ့ဖြစ်သွားတယ်ဆိုတော့ဒါဟာဘယ်လိုများသဘောထားပြီးတော့ဘယ်လိုများညှိနှိုင်းပြီးတွေ့ဖြစ်ကြလဲဆိုတော့နေအချင်းချင်းပြောပါဆရာပထမဆုံး။
ဟုတ်ကဲ့ကျွန်တော် SNLD ဒီပေါ်ထာနာချုပ်ကို NLD ကအဆင့်ရဲ့ကိုယ်လည်းပြောင်းလာတယ်ကျွန်တော်ဥက္ကဋ္ဌတွေနဲ့ဒုက္ခတို့အတင်းမှုတွေတွေ့သွားတယ်ပြီးခဲ့ချင်တဲ့ခုနှစ်အနည်းပေါ့ပြီးတော့ဟိုကျွန်တော်နဲ့ဒီဥက္ကောင်းမုန်းလို့ဥက္ကောင်းနဲ့ဖွဲ့နေပြေဖို့ဖြစ်ဖို့ကိုနောက်ပိုင်းကျရင်ချိတ်ဆက်မယ်ပြင်မယ်ပေါ့ဗျာဥက္ကောင်းမုန်းတွေချိတ်ဆက်ကမ်းတယ်လို့ပြောပါတယ်အဲ့တော့နောက်နေရနောက်မှာကျွန်တော်ချိတ်ဆက်ပါတယ်ကောင်းကြီးမှာနာပြေဖို့ပေါ့ကောင်းကြီးမှာပြေဖို့ဆိုတော့အဲ့တော့မူလားကျကျွန်တော်လက်ခံလိုက်တယ်တွေ့နေပေါ့ဒါနဲ့နေရာနေရာကတော့ကျွန်တော်ညီနိုင်ဦးမယ်ဆိုပြီးတော့ကျွန်တော်ပြောခဲ့တာရှိပါတယ်ဆိုတော့နောက်ပိုင်းဒီတောင်ကြီးမှာလည်းတော့ညီနိုင်နဲ့ရက်က15ရက်ဖြစ်သွားတယ်ပေါ့ဗျာဒီကြားထဲမှာ14ရက်နေ့ကလည်းကျွန်တော်တောင်ကြီးမှာခြေဆိုင်တဲ့ကျွန်တော်ဒုဥက္ခနှစ်ခုနဲ့ဆက်ကလေးရဒီအပြင်မှာပေါ့ဗျာဟိုတခုမှာပြဿနာရှိပါတယ်ဆိုတော့15ရက်နေ့မှာကျွန်တော်ဘယ်ဒီကခုစေပြေဆုံးဖြစ်ဖို့ပြင်လာတယ်ပေါ့ဗျာအဲ့လိုကြောလို့ရပါတယ်ဖြစ်ဆုံးတဲ့ချိန်ကြတော့လည်းကျွန်တော်တို့ဖက်ကတော့ပါတီတွင်းဦးရပေါ့ရေကောက်ခံကိုလည်းပြောင်းအောင်တ
ော်ပါ SNLD ပါတီကိုယ်စားလှယ်နဲ့တွေ့ချင်းသာဖြစ်တယ်ရေကောက်ခံကိုယ်စားလှယ်နဲ့တွေ့တယ်ဆိုရဲပါသူတို့ကအဲ့ဒီစကံချက်ကိုသူကဖျက်လိုက်တယ်ပေါ့အဲ့ဒီစားမှာ
မရှိပါဘူးဗျာကျွန်တော်နဲ့တွေ့တဲ့ချိန်မှာဘယ်လိုမျိုးဒီနဲ့တွေ့ရမှာဆိုတဲ့ဟာကိုမပြောပါဘူးဗျာ
ဟုတ်ကဲ့နေရာကသူကန်တက်ပြီးပြော
နေရာကနေရာတော့ SNLD ဒီရှမ်းပြည်နယ်ရုံးဘက်မှာတွေ့ပါဆိုတော့ဟိုနောက်ဆုံးကျွန်တော်တို့ခက်ကတော့ဒါကိုကျွန်တော်လူကြီးတွေစီရတယ်ဘက်ကလာပါလာရောက်တွေ့ဆုံးပြီးတော့ဆိုတော့ကျွန်တော်စီရသူတို့လာသူဒါပြီးတာပဲလေအဲ့တော့ကျွန်တော်သူတို့စီပြန်သွားတာဒီစမ်းစီကိုကျွန်တော်နောက်ဆုံးလက်ခံပြီးတော့တွေ့လိုက်ခြင်းဖြစ်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ပါတီကူစလနဲ့တွေ့ရဆိုတဲ့အပိုင်းကိုသူတို့ဘက်ကလက်ခံတယ်ရေကောက်ခံထွက်တော့ကူစလဘာသာမပြောဘူးဆိုတာသူတို့ဘက်ကရှော့ပစ်လို့ပဲဆရာတို့ဘက်ကလည်းပဲနေရာနဲ့ပတ်သက်ပြီးတော့လိုက်လျှော့ရဲ့သဘောလို့
ဟုတ်ပါမှာရှော့တာတော့ကျွန်တော်မသိဘူးဗျာပြပြောကြတာဘယ်သူနဲ့တွေ့ရမယ်ဆိုတာမပေါ့ကြကျွန်တော်ကရွေးချယ်ထားတဲ့လူတွေနဲ့တွေ့မယ်ပေါ့အဖွဲ့ထားတဲ့အဖွဲ့ရှိတာပြည်သူညီနိုင်ရေးအဖွဲ့ပေါ့အဲ့လိုနဲ့တွေ့မယ်လို့ပြောရတယ
်ဟုတ်ကဲ့
ဒီနဲ့တွေ့ရမယ်ဘယ်သူနဲ့မတွေ့ရအောင်ဆိုတဲ့စီကံတတ်မှတ်ချက်ထားတယ်မပေါ့က
ြဟုတ်ကဲ့ကောင်းပါလေတခုကကျွန်တော်မေးချင်တာအခုတွေ့ဆုံတဲ့အခါမှာခြေနေ atmosphere ဘယ်လိုနေပါလဲမျိုးသားညီညွတ်ရေးအစိုးရဖွဲ့မဲ့ဘာညာဆိုတော့အဲ့ဒီအလားအလာရောဆရာတို့ခံမှန်းလို့ရပါလားသူနဲ့ဆွေးနွေးတဲ့အခါမှာ
သူတို့ဖက်ကဟိုဒီအဖွဲ့ကြီးပုံများပါတယ်ကျွန်တော်ဒီဖက်လူဝါဒတွေသဘောတရားတွေကျွန်တော်ဖက်ရက်တီချက်တွေကျွန်တော်ဒီအလုပ်တွေကိုပြောတဲ့အချိန်မှာသူတို့ဖက်ကမှတ်သားတာတော့ဘာလို့များပုံများပါတယ်သူတို့ဖက်ကနေပြီးတော့ဟိုပြန်ဆွေးနွေးလို့ကတော့အနေချင်းလို့ရှိပါတယ်သူကဟိုအဲ့ဒီကဟိုတက်ဆုံရှင်းနေကြတော့ဟိုဒီလိုပဲတွားရမှာပဲလေဒါသာပထမဆုံးနဲ့တွေ့တာဆိုတော့ကျွန်တော်တွေ့ဆုံမှုပဲဖြစ်တယ်ဆိုတော့ကဟိုနောက်ပိုင်းကျရင်တော့ဒီကပို့ပြီးအလုပ်တော့ဆန်နေတာဖြစ်နေဖြစ်လာမယ်ပေါ့ဗျာအဲ့လိုပဲမျိုးလုပ်ရတော့
ဟုတ်ကဲ့တိုင်းရင်းသားပါတီတွေထဲမှာဆရာတို့ပါတီကအကြီးဆုံးအင်အားအကြီးဆုံးပါတီကြီးတစ်ခုဖြစ်တဲ့တစ်ခုသောပါတီပေါ့လေအင်အားအကြီးဆုံးပါတီတစ်ခု one of the parties ဖြစ်နေရဆိုတော့တခြားတိုင်းရင်းသားပါတီတွေနဲ့ဆွေးနွေးကြတဲ့အခါမှာတိုင်းရင်းသားဒေသတွေမှာသွားဆွေးနွေးတဲ့အခါမှာပုံပြီးလက်အစဉ်ပြောင်းအထောက်အကူဖြစ်အောင်ဆရာတို့အနေနဲ့ရောအဲ့လိုညှိနှိုင်းပေးထိုင်မဲ့အခြေအနေရှိပါလားကျွန်တော်တို့ညှိနှိုင်းလို့အစဉ်ပြေတယ်ခဏလေးညှိကြပါဆိုတဲ့သဘောမျိုးဥဆောင်လမ်းပြသဘောမျိုးကဖြစ်လာနိုင်တဲ့အခြေအနေရှိပါလား
ကျွန်တော်ကတော့ပြောထားပါတယ်ဟိုလိုအပ်ချက်တွေရှိတော့
ဟုတ်ကဲ့ကောင်းပါတယ်ဆရာအဲ့တော့ဟုတ်ကဲ့အဲဒီသရုပ်ပဒသုံးလုံးတချို့ကိုဆိုရင်ဥပါဖြင့်တိုင်းသားပါတီလို့မဟုတ်ဘူးတဲ့တော်တော်အမှုညာပြောသွားကြတယ်တိုင်းရင်းသားပါတီလို့မဟုတ်ဘူးဆိုတော့တိုင်းသားဒေသမှာဖွဲ့ထားတဲ့ပါတီကိုဒေသခံပါတီပဲခေါ်မယ်တိုင်းသားပါတီမဟုတ်အဲ့ဒီစကားကတော့တော်တော်လေးကတိကောက်ဖြစ်မယ်လို့တိုင်းသားတချို့ကပြောကြပါတယ်ဒီကိစ္စဟာဆရာတို့ဘယ်လိုသုံးသ ကိုကိုရန်ကြားလာလဲမဟုတ်လေဆိုတော့ကျွန်တော်ဗာပြန်ပြောရမှန်းပြီဟုတ်ကဲ့အဲ့ဒါတော့သတင်းထုတ်တွေကိုမိရခါပြောတော့တာဖြစ်ပါတယ်နောက်တစ်ခုကဆရာတို့ဒီတိုင်းသားတွေဘက်ကမျော်လင့်ချက်ကတော့တော်တော်လေးမြင်မာတယ်ပေါ့လေဆိုတော့အခုဆွေးနွေးညှိနှိုင်းတဲ့အခါမှာပေါ့ဘယ်အတိုင်းသာထိခီးရောက်လာနိုင်မလဲပထမဆုံးကနဦးအနေနဲ့ဘယ်အဆင့်ထိဖြစ်မှန်းလို့ထင်ပါလဲတိုင်းသားဒေသတွေမှာရွေးကော လူစင်းနေမှာလေ။ဟုတ်ကြောက်ရော
က်တော့မယ်ဒီမှာလေ။နည်းနည်းကောင်းကြည့်ရအောင်မယ်ဒီမှာလေ။စစ်တုံဆွေးနွေးမှုကကျွန်တော်ပိုင်းပုံစံနဲ့ဖြစ်နေတော့လေ။ကျွန်တော်နဲ့တော့တုံးခန္ဒီကမှာတုံးတော့လို့နည်းနည်းခက်သေးတယ်ကွာ။
အခုတချို့ကတော့သုံးသပ်ကြတယ်သုံးသပ်စီရလည်းဖြစ်နေရပေါ့လေတက်မတော်ကလည်းပဲတိုင်းရင်းသားတွေနဲ့သူတို့စစ်မြေးကိုသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်အစိုးရကလည်းသူတို့လမ်းကြောင်းနဲ့သူတို့သွားနေတယ်ဥပမာအဖြစ်ပြောမယ်ဆိုရင်ရခိုင်မှာအေးအေးနဲ့အပြည့်အစုံရဲ့ကိစ္စလုပ်ဖို့အတွက်တက်မတော်ကလုပ်တယ်ရွေးကောက်ပွဲကျင်းပဖို့ကြိုးပမ်းတယ်ရှမ်းမှာလည်းထုံနီလောက်မယ်ဒါကို NLD အစိုးရကဒါကိုတက်တက်ကြွကြွမရှိဘူးလက်မခံသလိုဖြစ်နေတဲ့ဆိုတဲ့ကိစ္စတွေဆိုတော့ဒီလိုကွဲလွဲမှုတွေရှိနေတဲ့ဟာကောသူတို့နှစ်ဖက်စူးစီးပြီးတော့တပေါင်းတည်းလုံနိုင်မယ်လို့ထင်ပါသလားဘယ်လိုမျှော်လင့်ချက်ထားပါလဲဆရာတို့ဘက်က
အခုကတော့ဒီအစိုးရတဲ့ဖက်စီးခါနည်းအချိန်ဆိုတော့ဒီလိုပဲဖြစ်တတ်ပါလေသူကဥပဒေကလုံဆွဲတာပေါ့ဗျာဟောအစိုးရဖက်စီးမှဟိုရှင်းပြအာဏာအပြိုင်ညက်တာပေါ့လေဒါကတော့အစိုးရဖက်စီးပြီးသွားတဲ့ချိန်မှတော့ဒါတွေကငြိမ်သွားမယ်ထင်ပါတယ်စံဒီကြားကလာမှတော့အစ်တက်နေနိုင်လို့တော့လုံရမှာထင်တာဟုတ်ပါ
ဆရာတို့မြေပေါ်တည်ဝင်နိုင်ငံရေးပါတီတွေအနေနဲ့ကောတိုင်းရင်းသားဒေသတော်တော်များများမှာလက်နက်ကင်အဖွဲ့အစည်းတွေရှိပါတယ်သူတို့တွေကောဒီကိစ္စရတဲ့ဆွေးနွေးညှိနှိုင်းမှုရှိပါလားဆွေးနွေးညှိနှိုင်းဖို့ကလိုအပ်တယ်လို့မထင်ဘူးလားခင်ဗျာ
တိတ်တိတ်ကြိုင်တော့လိုအပ်မယ်ထင်ပါတယ်ကျွန်တော်အစိုးရနဲ့သက်မတော်နဲ့လည်းစစ်ပယ်ညှိနှိုင်းတာစစ်ပယ်ရဲ့ဖက်ဆက်ဆံရေးလို့ခေါ်ကြတာလေကွာတကယ်တမ်းကျတော့တိုင်းနာလက်နက်ကင်တွေရှိတယ်တိုင်းနာပါတီတွေရှိတယ်ဒီမပါတီတွေရှိတာပါပဲဒါတွေအားလုံးကတော့ချင်းချင်းကြိုင်တော့ဟိုအားလုံးတက္ကသိုလ်နိုင်တဲ့ပုံစံဆိုတော့ပူကောင်းမှာပေါ့ဗျာ။ဒါတလုံးတော့မင်းရဲ့တော့လုံးရခက်အောင်မဲ့တော့ရှိပါတယ်
။ဟုတ်ကဲ့။တိုင်းရင်းသားဒေသတွေမှာစစ်ဘက်ရဖက်ဆက်ဆံရေးကတော့ပို့ပြီးတော့အဆင်ပြေနိုင်ပေမဲ့ပြည်မဆူကြပါစို့။ဘဟုမှာဖြစ်နေတဲ့စစ်တပ်ရဖက်ဆက်ဆံရေးကတော့ကောလာဟလတွေအမျိုးမျိုးလဲထွက်နေပါတယ်။ဆရာတို့ကဘလို့ကြားမိပါလဲ။ဆရာတို့လည်းကြားကောင်းကြားမှာပေါ့။ဒီဟာတွေကစိုးရင်စရာဘလောက်ရှိမဲ့ထင်ပါလဲ။
အဲ့ဘာလို့ကျွန်တော်တို့မတုံ့တက်နိုင်လေကြ။ဟိုအဖြစ်ကတည်းကတော့ဒီကလမလသိမှကအများကြီးဖြစ်ကြတော့နိုင်တယ်လေ။အဲ့ဒါကိုလည်းခုနကကျွန်တော်ပြောလိုပါပဲ။ဒါပါဝါအာဏာလုံဆွဲနေတာပဲလေ။အဲ့တော့ဟိုနှစ်ဖက်လုံးကတော့အာဏာကိုစားကြမှာပဲလေ။အဲ့ဒီပေါ်မှာတော့ဟိုခုနကတော့ပုံပြအောင်မြင်ပါလေ။ကျွန်တော်တို့ကတော့ဖြစ်တော့မတုံ့တက်နိုင်လေကြ။ဟု
တ်ကဲ့နောက်သူမြို့သားညရေးဆိုရဖွဲ့စည်းလာမယ်ဆိုရကြာမှာတိုင်းရင်းသားတွေကဘယ်လောက်ထိပါလာနိုင်မလဲတချို့ကတော့အာဘိုးအစိုးရထဲမှာလည်းတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်နောက်ပြီးတော့ဒီဒေသမှာလည်းပဲတိုင်းရင်းသားတွေကိုထည့်ဖို့လိုတယ်သို့တော်လည်းပဲဒီတိုင်းရင်းသားတွေကသူတို့ကြိုက်တဲ့လူကိုပဲဂုံးခောက်ပြီးတော့ရွေးလာနေမှာ
ဒီမြို့သားညစီအစိုးရပုံချင်မှလည်းဟုတ်နိုင်မယ်ပေါ့ဗျာဒါပြောလို့ဒါကျွန်တော်ကလိုက်ပြောနေရတာဟုတ်အဲ့တော့သူတို့နောက်ချင်တဲ့တလန်းထက်တန်းမှာပဲဟိုပေချင်လာတော့မယ်ဆိုတာပုံပြီးတော့တုံးတက်နိုင်တယ်လို့မြင်တယ်။လက်ရှိကတော့တမယုံကြတိစုံဆွေးနွေးမှုတော့ပဲကျွန်တော်တို့မှတ်ယူပါတယ
်။ဟုတ်ကဲ့နောက်ဆုံးတစ်ခုမေးပြရစီအဲ့ဒါဆက်တော့မတွေ့ရသေးရောတိုင်းရင်းသားပါတီတွေကများဆရာတို့နဲ့လာပြီးတော့တွေ့ရင်ကောင်းမလားဘယ်လိုလုပ်ကြမလားဆိုတော့တိုင်းရင်းသားပါတီအချင်းချင်းကညှိနှိုင်းမှုရှိပါသလားညှိနှိုင်းလာနိုင်တဲ့အခြေအနေရောရှိပါလား
။ဟိုကျွန်တော်တို့ကတော့ဟိုလိုအပ်လာရင်ကျွန်တော်ဒီတောင်းလာရင်ဟိုပြီးမောကအကူအညီပေးဖို့အဆင်မရှိပါနဲ့ဒီတိုင်းသားပါတီဖက်တာပဲဖြစ်ဖြစ် NLD ဖက်တာပဲဖြစ်ဖြစ်ပေါ့ဗျာအဓိကပုံအရေးကြီးတာတော့ NLD ဖက်ပေါ့သူတို့ဖက်တာစိတ်ဆန္ဒနိုင်ငံရေးဆန္ဒရှိရဆိုရင်တော့ ကြောင်ဝင်ပြီးတော့ကျွန်တော်အများကြီးလုံဆောင်ပေးလို့ရပါတယ်အဲ့ဒါအနယ်ဒီနဲ့ဆွေးနွေးရမှာတိုင်းသားတွေအားလုံးတညတညထဲတောင်းဆိုမှုတညတညထဲဖြစ်အောင်ကြိုးပမ်းညှိနှိုင်းတဲ့သဘောမျိုးကလို့ဖို့အစီအစဉ်မရှိဘူးလားခင်ဗျာအဲ့ဒါတော့ပြောတတ်ဘူးဗျကျွန်တော်တို့အဆုလိုက်အခွင့်လိုက်ပြီးတော့ဆုနေပြိုင်နေကြတော့ရှိတယ်ပေါ့ဗျာဒီမှာကျွန်တော်တို့ရွေးနေရှိတယ်ဗျဟိုအခုဆိုရင်လည်းဟိ ခုတည်းနဲ့တွားတဲ့ပုံစံတော့ရှိတော့မလုံနိုင်သေးဘူးလို့မြင်တယ်ဘယ်လောက်ထိပြောင်းနေလို့ကဘယ်လောက်ထိမရှိသေးပါဘူးဟုတ်ကဲ့ပမာမှုတဲ့တိုင်းသားတွေအားလုံးပါ